မလေးရှားနိုင်ငံမှာအင်ရှင်ဖြစ်လက်ခံကျင်းပတဲ့29ကြိမ်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲမှာရှင်ပြိုင်နေတဲ့အားကစားသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေလာရောက်အားပေးကြတဲ့ပရိသတ်တွေရဲ့လုံခြုံရေးတွေနဲ့ပတ်သက်လို့မလေးရှားစီဂိမ်းကော်မတီမလေးရှားအာဏာပိုင်လုံခြုံရေးအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့မလေးရှားနိုင်ငံမြန်မာတန်ယုံတာဝန်ရှိသူတူက VOA ကိုပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်
မလေးရှားနိုင်ငံကအင်ရှင်အဖြစ်6ကြိမ်မြောက်လက်ခံကျင်းပနေတဲ့အရှိတောင်အာရှစီးရင်အကစားပြိုင်ပွဲမှာတွားရောက်ရှိနေတဲ့မြန်မာနိုင်ငံကအကစားသမားတွေအနေနဲ့တွားရေးလာရေးမှာအခက်အခဲဖြစ်ုံနဲ့မကစားရေးတောက်ရေးတွေနဲ့နေရေးထိုင်ရေးတွေမှာပါအဆင်မပြေတာတွေရှိနေတာပါဒါအပြင်မြန်မာပွဲစဉ်တွေမှာလာရောက်အားပေးတဲ့မြန်မာပရိသတ်တွေရိုင်းနေခံရမှုနဲ့လူရဲခံရမှုတွေပါရှိနေတာမို့လုံခြုံရေးတွေနဲ့ပတ်သက်ပြီးတက်ဆိုင်ရာမလေးရှားအစိုးရအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့မလေးရှားနိုင်ငံမြန်မာတန်ယုံကပထမအတွင်းဝင်ဦးသက်စောတူကပြောပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့ဒီအခုတော့စာရီပိုင်းပို့ထားတယ်ပေါ့နော်။မနေ့ကညလို့ရှိရင်လည်းကျွန်တော်တို့တန်ယုံ website ကနေပြီးတော့ကျွန်တော်တို့ရဲ့လုပ်ဆောင်ချက်တွေကိုကျွန်တော်တို့တင်ပါလိမ့်တင်ပါမယ်။နော်အဲ့တော့ဟိုနောက်ပိုင်းပေါ့ဒီဖြစ်နောက်ဖြစ်လာမယ့်ဟိုဘာတွေကိုကျွန်တော်တို့ချုပ်တင်ပါမယ်။ဒါကကျွန်တော်တို့ကအတက်နိုင်ဆုံးတို့နဲ့ညှိနှိုင်းပြီးဆောင်ရွက်သွားမှာပါကို။ဟုတ်ကဲ့ပါခင်ဗျာ။
ဩဂတ်စ်လ21ရက်နေ့ညကမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပခဲ့တဲ့မြန်မာမလေးရှားဘောလုံးပွဲစဉ်အပြီးမှာလာရောက်အားပေးခဲ့ကြတဲ့မြန်မာနိုင်ငံသားအချို့လူရဲခံရပြီးရိုက်နှက်ခံခဲ့ရပါတယ်။အဲ့ဒီလိုတိုက်ခတ်ခံခဲ့ရတဲ့အထက်စိုးစိုးရွားရွားတိုက်ခတ်ခံရတဲ့မြန်မာနိုင်ငံသား2ယောက်ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးမလေးရှားရောက်နှလုံးလားပရဟိတအတင်းရဲ့ဥက္ကဋ္ဌဦးသက်ကအခုလိုပြောပါရစေ။အဲ
မဆိုရပါဘူးခင်ဗျာ။သူတို့ဟိုဗရမတော့ဟိုကောင်းနေမကြည့်တာပေါ့ဗျာ။သူတို့ထုံစည်းအခြေအနေတွေနဲ့ origin လို့ထားတဲ့အခြေအနေနဲ့ဘလုံးမဲ့ကြည့်ပြမလိုက်အာပြင်ကျော်အပိထားတယ်တနေ့လုံးဆိုတော့အဲဝီလေဖြစ်တာပါအဲ့ဒါလေးပြမနာလေးပါလိမ့်မယ်အခုတော့ကောင်းအောင်သိမကြည့်ရဘူးပေါ့ဗျာကောင်းနေကြိုက်နေတာ
မလေးရှားနိုင်ငံမှာရှိတဲ့မြန်မာပရိသတ်အသင်းတွေစုပေါင်းပြီးနောက်လာမယ့်မြန်မာပွဲစဉ်တွေအတွက်ပရိသတ်တွေအနေရကင်းလုံခြုံစွာလာရောက်အားပေးနိုင်ဖို့မလေးရှားစီဂိမ်းကော်မတီနဲ့ညှိနှိုင်းသွားမှာဖြစ်တယ်လို့နှလုံးလားပရိသတ်အသင်းဥက္ကဋ္ဌဦးသက်ကပြောပါတယ်
ဟုတ်ကဲ့ဟဲ့ကျွန်တော်မြန်မာစီးကဲလက်ကျန်ပွဲတွေတော့ကျွန်တော်ကလည်းဟိုဖွဲ့စည်းနေရတယ်ကျွန်တော်အကောင်းဆုံးဖြစ်အောင်ဒီစီးကဲတောင်းရှိသူတောင်းရှိသူတွေတဲ့ကျွန်တော်တွေ့ပြီးတော့ရှင်းလုပ်ပေးရစီပါတယ်ထပ်ပြီးတော့ဘလို့ဟိုမြန်မာပြည်သက်တွေဟိုပေရီယာပေရီယာလာဖို့စောမှုတွေဘလို့နေရနေတိုင်းမျိုးနေအနေခင်းတောင်းတွေကိုကျွန်တော်အလုံးကျွန်တော်ဖြန့်ချပြီးတော့ဒီပြသွားပါပါ
နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအခုကျင်းပနေတဲ့29ကြိမ်မြောက်အရှိတောင်အာရှစီးကိန်းအားကစားပြိုင်ပွဲမှာတွားရောက်ရှင်မြိုင်နေတဲ့အားကစားသမားတွေကိုစိတ်ထဲမှာကြားဖို့ဥပဒေပေါင်းအတွင်းကအနိုင်ယူပြီးနိုင်ငံကိုဆောင်နိုင်ဖို့မနေ့ကဩဂုတ်လ22ရက်နေ့ရက်စွဲနဲ့တမွန်လာပေးပို့ခဲ့တာပဲဖြစ်ပါတယ်ဒီတစ်ခါ29ကြိမ်မြောက်အရှိတောင်အာရှစီးကိန်းအားကစားပြိုင်ပွဲမှာအမျိုးသားဘောလုံးပြိုင်ပွဲကိုတော့ရွှေတိစိစုစကူးနိုင်ဖို့ကိုမြန်မာပြည်သူပြည်သားတွေအားလုံးကမျှော်လင့်တောင်းတနေကြတာပဲဖြစ်ပါတယ်ခင်ဗျာ